မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့နိုင်ငံခြားငွေစည်းနဲ့ရွှေစည်းတွေဟာစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့အတွက်ရွှေနဲ့ဒေါ်လာတရမဝင်ရောင်းဝယ်သူထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်စုစုပေါင်းအနည်းဆုံး35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စီးပွားရေးကမောက်ကမဖြစ်တာဟာနိုင်ငံအတွင်းမှာဈေးကစားမှုတွေကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြသလိုပြင်ပမှာလက်တွေအယောင်းဝယ်တကယ်မဖြစ်တဲ့ရွှေစည်းနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကပြောထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံခြားငွေလဲနှိမ်နှုန်းလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆိုကြပါတယ်။စစ်ကောင်စီရဲ့ဗဟိုဘဏ်ရည်ညွှန်းငွေလဲနှုန်းမှာတော့ဒေါ်လာကို2100ဝန်းကျင်သာတက်မှတ်ထားပါတယ်။နိုင်ငံခြားငွေလဲနှုန်းမတည်ငြိမ်အောင်ဖန်တီးသူတွေဆိုပြီးဖမ်းဆီးအရေးယူခံရသူတွေကိုစစ်ကောင်စီကသတင်းစာမှာဓာတ်ပုံတွေနဲ့အတူဖော်ပြနေချိန်မှာပဲပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့ကအယောင်းဝယ်တွေကိုရက်ပြီးတော့တင်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ NLD လက်ထက်စီးပွားရေးအကြံပေးပညာရှင်ဖြစ်တဲ့ရှောင်းတန်းလည်းကတော့မြန်မာနိုင်ငံအတွင်းအခြေအနေတည်ငြိမ်မှုပြတ်ပြားပြီးမြန်မာငွေကြေးပေါ်ယုံကြည်မှုမရှိတော့တာပို့ကုန်နဲ့သွင်းကုန်ပမာဏမညီမျှတဲ့အပြင်စစ်ကောင်စီဘက်ကငွေကြေးရိုက်နှုတ်ထုတ်ဝေတဲ့နီးလန်းတွေကိုပဲတုံးမိဖြည့်ရှင်းနေတဲ့အတွက်ကြောင့်မို့လို့တိုင်းပြည်စီးပွားရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုသွားပါရရှင်။